ရန်ကုန်တက္ကသိုလ်နှစ်တရာပြည့်ပွဲတော်ကတော့စတင်နေပါပြီ။တက္ကသိုလ်ထဲမှာစရန်ဖတ်ပွဲတွေပျော်ပွဲရှင်ပွဲတွေကျင်းပနေပါတယ်။ကျောင်းသားသမဂ္ဂတစ်ခုကတော့ဖောက်ပြန်သူပေါင်းတီးတဲ့ဆောင်းမှာခရောင်းဘယ်တော့မှမကပါဆိုတဲ့ကြွေးကြော်တဲ့နဲ့စိုက်မုတ်တင်သွေးမှောင်နေပါတယ်။နှစ်တရာပြည့်တက္ကသိုလ်ကိုဘလို့ဖြတ်တန်းသင်ပါတယ်။ဒီတစ်ပတ်မှာဆွေးနွေးကြည့်ကြရအောင်ပါ။ကိုကကိုတဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုចောင်းသားလှူရှာမှုမှာဦးဆောင်ပါဝင်ခဲ့သူတူကတော့ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားကိုအခုလိုနှိုင်းယှဉ်သုံးသပ်ပြခဲ့ပါတယ်။ကျွန်တော်တို့ခေတုန်းကတက္ကသိုလ်စိန်ရတုပွဲတော်ကိုဖျက်ဆီးခဲ့ရတယ်။1995ခုနှစ်ကပါ။စေဆိုးရလက်အောင်မှာတက္ကသိုလ်စိန်ရတုပွဲတော်ကိုကျင်းပတာဆိုတော့ចောင်းသားတချို့ကသိပ်မှောက်ချင်ကြပါတယ်။သူတို့ရဲ့လှုပ်ဖော်ကိုင်းမဲ့ចောင်းသားတွေအချင်းတောင်ထဲမှာငပြားတော်တွေထဲမှာရောက်နေတဲ့ချိန်အပျော်ပါပြီမလုပ်သင့်ဘူးလို့ဆိုပါတယ်။ဒီချက်ကလည်းမှန်တဲ့တော့မှန်ပါတယ်။အဲ့လိုခံစားမှုမျိုးကိုအရေးတော်ပြီးကျောင်းလေးပြန်ဖွင့်လို့ကျောင်းပြန်တက်ကြတဲ့အခါကျွန်တော်တို့လည်းခံစားခဲ့ကြပူတာပေါ့မိခင်တက်ကတူစီပြန်ရောက်သွားတဲ့အခါစာသင်ခန်းထဲကိုပြန်မလာနိုင်သူတွေအကြောင်းတွေးကြတယ်လူကကျောင်းစာထဲမှာအာယုံစိုက်လို့မရတော့ဘဲညတိုင်းသမိုင်းဆောင်တွေထဲမှာကိုမွန်အောင်ရဲ့တိုးတဲ့ရသချင်းတွေကိုဂီတာတီးပြီးဆိုကြတယ်အဆောင်ကျောင်းသူတွေကလည်းအခမ်းအနီးတွေပိတ်ဖျောင်းနိုင်လေးတွေထွန်းပြီးကျွန်တော်တို့နဲ့ခံစားချက်တူကြောင်းအားပေးကြောင်းတွေပြကြတာပေါ့စိတ်ကစာသင်တာထက်အာနာရှင်စတင်ကြီးចောင်းသားဆန္ဒပြပွဲတွေကိုပဲလှုံ့ဆော်ခြင်းနေတယ်လीဒီလိုနဲ့ဒေါအောင်ဆန်းစုကြည်ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တဲ့အခါတက္ကသိုလ်ကကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံနေတယ်ဆိုပြီးအားတက်ကြတယ်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာကိုထောက်ခံတဲ့နဲ့ရန်ကုန်စစ်မှုတပ်သူရန်ကုန်တပ်သူနဲ့မန္တလေးတပ်သူတွေမှာចောင်းသားလှုပ်ရှားမှုတွေပေါ်ပေါက်လာခဲ့တော့တယ်စစ်ဆိုးရကလည်းဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့ចောင်းသားတွေပေါ်တော်တော်လေးအညှို့ထားတယ်ဗျចောင်းသားတွေကိုဖမ်းဆီးစစ်ကြောပြီးထောင်ဒဏ်နှစ်ရှည်တွေချပစ်လိုက်တော့တယ်အခုလဲရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့ခန်းစားချက်ကိုနားလည်ပြီလို့ရပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုထောက်ခံဆန္ဒပြပွဲကျောင်းသားလှုပ်ရှားမှုဟာအချိန်တိုလေးနဲ့ပြီးဆုံးခဲ့ပါတယ်။ဆေဆိုးရဟာတက္ကသိုလ်တွေကိုချက်ချင်းပိတ်ပစ်လိုက်ပါတယ်။ရဲအကန့်အသတ်ရှိကျောင်းပိတ်မှုဟာရှက်လာကြကြပါတယ်။ဆေဆိုးရရဲ့ဖန်ဆီးထိမ့်သိမ်းမှုကိုရှောင်တိန်ခြင်းရန်ကုန်စစ်မှုတက္ကသိုလ်ကိုကျောင်းပြန်တက်လာတဲ့ကျောင်းသားတဦးကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြခဲ့ပူပါတယ်။ရခိုင်ပြည်နယ်ဘက်ကဘင်္ဂလီပြည်ထနာကအခုမှဖြစ်နေတာမဟုတ်ပါဘူး။1992လောက်မှာကတည်းကအချိန်ကြီးအတော်ဆိုးပါတယ်။လူပဲចောင်းသားလှုပ်ရှားမှုအပြီးမှာကျွန်တော်တို့တွေရှောင်တိန်နေတော့စစ်ဆိုးရအဖွဲအတွင်းမှာလည်းအပြောင်းလဲဖြစ်တယ်။တက္ကသိုလ်ចောင်းသားတချို့ကိုလိုက်လံဖမ်းဆီးတဲ့စစ်ထောက်လိုင်းတချို့ကလည်းယာရုအပြောင်းလဲနဲ့နေရရွှေပြောင်းတွေဖြစ်လာတယ်။ဒီလိုကာလမှာကျွန်တော်တို့တွေလည်းចောင်းကိုပြန်တက်ခဲ့ကြတယ်။တက္ကသိုလ်တွေကအရင်လိုမဟုတ်တော့ပါဘူး။တင်းကျပ်တဲ့စီမင်းစည်းကမ်းတွေပုံမူရောက်လာတယ်။နိုင်ငံရေးလုပ်တဲ့ចောင်းသားတွေကလည်းအဖမ်းခံလိုက်ရတော့တက္ကသိုလ်ထဲမှာနိုင်ငံရေးစကားပြောဖို့တောင်းလူရှာသွားပါတယ်။လူငွေအသင်းအဖွဲ့တောင်ဖွဲ့စည်းခွင့်မရတော့လောက်အောင်ငြိမ်သက်သွားတော့လေလीဒါပေမဲ့1994ခုနှစ်ပြန်ရောက်တဲ့အခါမှာတော့ចောင်းသားလူကြမှာပြန်ပြီးလှုပ်လှုပ်ရှားရှားဖြစ်လာပါတယ်နောက်တစ်နှစ်1995မှာတက္ကသိုလ်စင်ယူတူပွဲတော်ကျင်းပမှာဖြစ်တာကြောင့်အစိုးရနဲ့တက္ကသိုလ်အာဏာပိုင်တွေဟာပြင်ဆင်နေကြပါတယ်စစ်ထောက်လိုင်းကြီးအကြီးကဲဗိုလ်ချုပ်ခင်ညွန့်ကလည်းသူ့ဘဝရဲ့အအောင်မြင်ဆုံးကာလလို့ထင်နေပုံရပါတယ်ចောင်းသားတွေကနိုင်ငံရေးမလုပ်ကြတော့ဘူးအပျော်ပါးတွေပဲစိတ်ဝင်စားကြတော့လေလို့တွက်ထားပုံရပါတယ်တက္ကသိုလ်အသီးသီးကိုသွားပြီးမျိုးဆက်တဲ့မျိုးဆက်ဟောင်းပိတ်ဆုံစားပွဲတွေကျင်းပမီဒီယာတွေမှာအပြုံးတဝက်နဲ့လက်ပြနေတဲ့သူ့ရဲ့ပုံရိပ်တွေကိုနေ့စဉ်ရက်ဆက်တွေ့မြင်နေရပါတယ်။88အရေးတော်ပုံမိခဲ့ကြတဲ့အကြောင်းသားအများစုကတော့စစ်ဆိုးရရဲ့တက္ကသိုလ်စင်ရင်တူပွဲတော်ကိုခါခါသီးသီးတုံ့ပြန်ကြပါတယ်။သပိတ်မဟုတ်ဘူးစိုးခေါ်ကြပါတယ်။ဒါပေမဲ့ကျွန်တော်စဉ်းစားချက်ကဒီလိုလေကျွန်တော်တို့ဟာအကြောင်းသားတွေကျင်းပနေတဲ့ပွဲတော်ကိုကြောက်ခိုင်းလိုက်ရင်ကျွန်တော်တို့ပဲအပြင်ရောက်သွားမယ်။ကျွန်တော်တို့အပြင်ရောက်သွားရင်ဒီမိုစီပညာရေးအတွက်ဘာမှဆက်လုပ်လို့ရမှာမဟုတ်တော့ဘူး။ဒါဟာ1997လူပဲចောင်းသားလှူရှာမှုကပေးလိုက်တဲ့သင်ခန်းစာပဲဖြစ်တယ်။ဒါကြောင့်ចောင်းသားတို့ကြမှာနေရမယ်။တက္ကသိုလ်ရနံ့ကိုပထမဆုံးပြန်လည်အသက်သွင်းပြီးမှဒီမိုကရေစီပညာရေးအတွက်ဆက်လက်တိုက်ပွဲဝင်ရမယ်လို့ဆုံးဖြတ်လိုက်တယ်။အကျိုးဆက်ကတော့1996ဒီဇင်ဘာចောင်းသားလှူရှာမှုဖြစ်တဲ့အခါအပျော်ပါမှတ်ပါတယ်ဆိုတဲ့ចောင်းသားတွေပဲထိတ်ဆုံးကပါဝင်လာခဲ့ကြတာပဲလေ။တက္ကသိုလ်ဆိုတာရနံ့တွေဂျုံဝင်လာတဲ့ညတွေရှိတယ်လို့လူငယ်ဘဝရင်ခုန်တိမ်မောမှုတွေနဲ့ပြည့်နေနေပါတယ်။စကူရင်စရာကောင်းလာတဲ့ဂန်းတော်ရှိအိမ်မက်တစ်ခုကိုဖြတ်ကြရပါတယ်။အယောင်သွေးစုံနေလာပါတယ်။တေချာတာတစ်ခုကတော့မိခင်တက္ကသိုလ်ကိုချစ်ရမယ်။လက်ရှိအနေထားကနေပုံမူကောင်းမွန်တဲ့အနေထားတစ်ခုစီကိုရွှေ့နိုင်မှုကြိုးစားကြရမယ်။ဒီစိတ်ကူးနဲ့နိုင်ငံရေးကိစ္စတွေကိုတွန်းတင်နေမယ်စား။တခြားကျောင်းသူကျောင်းသားတွေနဲ့လက်တွဲအလုပ်လုပ်နိုင်မဲ့စုံမတ်တစ်ခုကိုရှာဖို့လိုပါတယ်။မိသားလိုက်အသင်းဖွဲ့လေးရှိတယ်။ဈေးရောင်းမဲ့အတွက်နေရာရတယ်။ရမုံငွေရှာကြတယ်။ကိုကတခြားကျောင်းသူကျောင်းသားတွေနဲ့ပူးပေါင်းဆောင်ရွက်မှခင်မင်ရင်းနှီးမှုရမယ်။တငယ်ချင်းတွေဖြစ်သွားမယ်။အပေါင်းအသင်းများများတွေ့မယ်။ဒီလိုမိဖွဲ့နိုင်မှကိုယ့်ရဲ့အိမ်မက်တွေကိုယ့်ရဲ့နာကျင်မှုတွေကိုရင်ဖွင့်လို့ရနိုင်မှာပေါ့ကိုကနိုင်ငံရေးဝန်ထမ်းပါပြီးမြဲတခြားသူတွေကကေတာသမားဖြစ်ချင်မယ်တခြား professional ဘဝတွေကိုသွားကျင်ကြမယ်ဘာပဲဖြစ်ဖြစ်တယောက်အိမ်မက်ကိုတယောက်ကလေးစားမှပူပေါင်းဆောင်ရွက်လို့ရမှာပါဒါဟာနိုင်ငံရေးလုပ်မဲ့သူတွေထားတဲ့စီယုံရေးမှုပဲဖြစ်တင်ပါတယ်တော်တော်ရှိမှာခင်ဗျာ ဒီဇမလာဆိုတာចောင်းသားဝိညာဉ်တွေလှုပ်နှူးနေကြလာပဲဖြစ်ပါတယ်ဒီလိုစောင်းညတွေထဲမှာဥတ္တအရေးခင်ဖြစ်ခဲ့ပါတယ်နိုဘယ်ចောင်းသားလှုပ်ရှားမှုဖြစ်ခဲ့ပါတယ်1996ဒီဇမចောင်းသားလှုပ်ရှားမှုပေါ်ပေါက်လာခဲ့ပါတယ်တရားတော်တစ်ခုကတော့လူငယ်ဘဝပျော်ပါမှုတွေဘလောက်ပဲရှိနေပါစေကြဆုံးသွားသူတွေရဲ့အယုတ်တွန်တန်တွေကတော့တက်ကလူနယ်မြေအတွင်းမှာပြန်ဝဲရိုက်ခတ်နေစေဖြစ်ပါတယ်ကံကောင်းအိမ်မရှိတွေနဲ့ရင်းကောင်းချီနှိုးစရာကောင်းတဲ့တက်ကလူနယ်မြေနှစ်တရာပြည့်ပွဲတော်မှာစလို့အနာဂတ်ထိကျောင်းသားတွေမြုံမှန်းခဲ့တဲ့ဒီမိုကရေစီပညာရေးကိုငြိမ်းချမ်းစွာဖြတ်သန်းနိုင်ကြပါစေကမ္ဘာလယ်မှာဂုံတိုက်ခါမြင်မာတဲ့ကျောင်းတစ်ကျောင်းအဖြစ်ရပ်တည်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ